လာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးကျူးကျူပါတယ်ဒီကနေ့ကျွန်တော်ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတမကမြေနေရာဟောင်းတဲ့တမကအဆောင်တဲ့ကိစ္စဖြစ်ပါတယ်မြမတို့ရဲ့တမိုင်းဝင်ចောင်းသားတမကအဆောင်ပြန်လဲဆောက်လို့ရဟာလူလူကနေပြီးရွေးချယ်တဲ့ energy အစုအလက်ထက်မှာပို့ပြီးတော့အတန်ကျဲလောင်လာပါတယ်ဖြစ်စီကားတဲ့တကတာအဆောင်မြေနေရာမှာတမကအဆောင်ဆောက်ဖို့အတွက်ရောင်းတိုင်းအစုအလက်ကကျူပန်းနေတဲ့အပေါ်မှာဝေဖန်မှုတွေကြီးတဲ့ပေါ်ထွက်လာပြီးတော့အခုတော့ဒီတမကမြေနေရာကိစ္စတမကမျိုးဆက်တွေကြားမှာဆွေးနွေးတိုင်နေကြပါပြီတမိုင်းဝင်တမကမြေနေရာဟောင်းနဲ့ပတ်သက်ပြီးတော့တရရှင်ရဲ့အမြင်ကရောဘယ်လိုရှိပါလဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကိုရန်အောင်ဖြစ်ပါတယ်ကိုရန်အောင်ဟာပြောမယ်ဆိုတော့88မျိုးဆက်တကူဖြစ်ပါတယ် energy လူငယ်ဆပြီးတော့ဖွဲ့စည်းခဲ့တဲ့အထက်မှာပါဝင်ခဲ့တယ်လို့ပဲလက်ရှိအဖြစ်ရန်ကုန်တိုင်းပြည်သူရန်ကုန်တိုင်းစစ်တော်ရဲ့ဒီမြူလာတော်မျိုးနယ်ကိုယ်စားလှယ်ဖြစ်ပါတယ်နောက်တူကတော့ကုတင်းကကုတင်းဟာ88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်ပါတယ်ဘာကသာရဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ရေလုံးကုယံကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုယံအောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကုယံကြီးကျွန်တော်ခုနကျွန်တော်စကားဆခင်လို့ပါပဲကျွန်တော်ဒီတမကမြေနေရာဟောင်းကိစ္စမှာဒီရောင်တိုင်းဆွေးရကြီးကဆွေးရနေပြီးတော့အဲ့ညာမှာတမကဆောင်းဆောက်ဖို့အတွက်ချိုးပန်းခဲ့တာရှိပါတယ်ဒီပေါ်မှာဝေဖန်မှုတွေကြီးကျယ်ပေါ်ထွက်ခဲ့ပြီးတော့အဲ့ဒါကယာယီရနာသွားပြီးတော့အခုတော့တိုင်ပင်မှုတွေဆွေးနွေးမှုတွေလုပ်နေပြီပေါ့နော်ဒီညမှာကိုရောင်တို့ကတော့ဒီရောင်တိုင်းရောင်တိုင်းဒီပြည်သူ့တော်ကိုယ်စားလှယ်ပြီပေါ့နော်ဒီကိုရောင်တို့အနေနဲ့ဘက်ကကိုရောင်တို့ဖြစ်တော်ဘက်ကနေပြီးတော့အခုဆက်ပြီးတော့ဒီကိစ္စဟိုဆွေးနွေးပွဲတွေဖြစ်အောင်ကြိုးပမ်းဆက်ပြီးတော့ကြိုးပမ်းခဲ့တာကြီးရှိတာကျွန်တော်ကြားပါတယ်ခင်ဗျာကိုရောင်ရဲ့စိတ်ကူးလေးပေါ့ဘယ်လိုမျိုးပုံစံမျိုးနဲ့ဒါပြန်ဖြစ်လာလဲခင်ဗျာ
ဟုတ်ကဲ့ဒီကကျွန်တော်ကကျောင်းသမဂ္ဂကိုအရင်ရင်တုန်းကတော့ဗျာသမဂ္ဂကိုချခဲ့တယ်နောက်ပိုင်းအစိုးရကြီးဆက်ဆက်ကလည်းသမဂ္ဂဆိုတာနဲ့အဲလူတွေရှိခဲ့တယ်နောက်ဆုံးကြာသေးခင်မှာသမဂ္ဂအဲဒီရင်းနှီးမှာဒီတက်တယ်နေဆိုင်ခဲ့ပြီးသမဂ္ဂရဲ့ရုပ်ဆဲကိုပြည့်ရင်းအောင်လို့အများကြီးကြံစီခဲ့တာရှိတယ်ဟုတ်လားအခုစေဝတ္တကနေပြီးတော့ဒီကျောင်းသမဂ္ဂတက်ကျောင်းသမဂ္ဂဆောက်ဝင်ပေါ်ထွက်လာပြီးဆိုပြီးတော့ဒါဆိုမှာအခုမယူခဲ့တဲ့အတိုင်းအတာကိုသူဆောင်ရွက်ခဲ့တယ်ပေါ့နော်အဲ့တော့အခုနောက်ဆုံးကျွန်တော်နဲ့ဆွေးနွေးချက်အရဒီတမကအဆောက်အဦကိုဒီကျောင်းသားရိုးရက်ပေါင်းများစွာနဲ့ဆွေးနွေးပြီးတဲ့အခါကျရင်တမကအဆောင်တဲ့ပေါ်စီဂျီနဲ့ဆန္ဒကရှိရှိနေတဲ့အခါကျတော့ကျွန်တော်တို့လည်းပြောပါတယ်ဆိုတော့ကျောင်းသားတွေလွတ်လပ်တဲ့သဘောဆန္ဒနဲ့အတူဒီကျောင်းသားတမကကြီးကိုပြန်လည်ပြီးဆောက်ဖို့ဆိုပြီးတော့အဲ့ကြောင့်ကျွန်တော်တို့ဒီထဲကိုစပြီးတော့လှုပ်ရှားနေတဲ့အခြေအနေရှိပါခင်ဗျာ
။ဟုတ်ကဲ့ပထမတစ်ချိန်တုန်းကတော့ရန်ကုန်တိုင်းဆွေရကနေပြီးတော့ကြိုးပမ်းခဲ့တာရှိပါတယ်ခင်ဗျာ။အဲ့ပေါ်မှာကုကြောင်တို့လည်းကြားပြီးမှပါဝေဖန်မှုတွေဖြစ်လာတယ်။တမကမြင်းမြာပေါ်မှာသူဆောက်ဖို့တဲ့ကြိုးပမ်းနေသူကတော့မဖြစ်တော့ဘူးပေါ့နော်။အဲ့တော့လက်ရှိအဖြစ်ကိုရန်အောင်ရှိတဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကောင်ကဒါနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိပါလဲခင်ဗျာ
။ဟုတ်သူတို့ကလည်းကျွန်တော်ထင်နေကြဟိုတရားဝင်မထုတ်ပြန်နေတဲ့ဒီကျွန်တော်တမကကိုဒီသိစက်စက်ဖြတ်တန်းနေကြတဲ့ကျောင်းသားတွေရဲ့သဘောဆန္ဒနဲ့လွတ်လပ်တဲ့သဘောဆန္ဒနဲ့ဒီကျွန်တော်တမကဒီကျွန်တော်တမကဒီရှင်းလန်းဖွံ့ဖြိုးရေးနဲ့ဒီတက္ကသအဆောက်အဦပေါ်ထွန်းရေးအတွက်သူဆန္ဒရှိပါတယ်ခင်ဗျာနောက်တစ်ခါအဲဒီပြောင်းမှုဆိုရကလည်းဒီအဆောက်အဦပြန်လည်တက်ဖို့အတွက်ဒီနားပြည်ရန်ပေါ့နော်ခရီးတာပြီးဖြစ်ပါတယ်ဒါတနည်းအားဖြင့်တော့အကျိုးကြီးပါစေသလိုသမဂ္ဂရရဲ့ယက်တိမှုနဲ့ဖြစ်ပြီးမှုကိုအတိမတ်ပြည့်တဲ့သဘောလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့လည်းတစ်ဖက်ကဝေဖန်ပြောဆိုမှုလည်းရှိပါတယ်။တို့ဒီတစ်ဖက်ကလည်းဒီသမဂ္ဂကြီးကြောက်ဝင်အနေဆုံးပေါ်ထွန်းလာစီဖို့အနေအားတဲ့ပြောရှင်းတကြောက်တာလည်းဆန္ဒပြတဲ့လူလည်းရှိပါတယ်။ကျွန်တော်တို့သဘောကတော့ဒီအခုလက်ရှိဒီရေတာဒီနေ့ဥပဒေမှာဒီသမဂ္ဂရရဲ့ယက်တိခွင့်တွေကိုသူတို့ဆက်ပြီးရေးသားရလို့ကျွန်တော်သိရှိရပါတယ်။အဲဒီတော့ဥပဒေပြီးတော့မှတမကကြောက်မလား။တမကကြောက်ပြီးတော့မှဥပဒေလုံလားဆိုတော့ကျွန်တော်သဘောကတော့ဒီကိစ္စနဲ့ရကြရန်ယူသွားမယ်ခြေရှိပါတယ်။ဒါကြောင့်ဆိုဥပဒေပြီးတဲ့အခါမှာအချိန်ကကျွန်တော်ထင်တာလည်းပို့ပြီးတော့ကြာတတ်တဲ့သဘောဝါရှိပါတယ်။အဲဒီတော့ဥပဒေပြီးတော့တမကအဆောင်ကိုကြောက်မယ်ဆိုရင်ကြာမှာဖြစ်တယ်လို့တမကကြောက်ဖို့ပြီးတော့မှဥပဒေပြီးမယ်ဆိုတော့ကြာတယ်ပေါ့နော်။အဲဒီတော့ကျွန်တော်တို့ကတော့ကျွန်တော်သဘောကတော့နှစ်ခုလုံးကြံရည်တက်လို့ရမလို့ကျွန်တော်ကတော့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဆိုရင်ကိုရန်တို့ကိုရန်တို့ကဥဆောင်ပြီးတော့အခုဆွေးနွေးတိုင်နေကြတဲ့ခါမှာတမကမျိုးဆက်တီတော်များများကိုလည်းဆွေးနွေးနေတာတွေ့ရပါတယ်ဆွေးပြီးတော့ဆွေးနွေးနေတာတွေ့ပါတယ်အဲ့တော့ခြေလန်းကအချိန်ကြီးကဘယ်လောက်ထိအောင်မြင်လာပြီလဲဘယ်လောက်ထိပေါင်းအောင်ဖြစ်လာပြီလဲခင်ဗျာ
ဒီလိုကျွန်တော်ဒီအောင်မြင်မှုကတော့ဟိုတော်တော်ကြီးမားပါတယ်ကြီးမားလို့ဆိုတော့အရင်းအမြစ်တော့တမကနဲ့ပတ်သက်ပြီးအဲ့လိုမျိုးတခါမှခြေခြေပြင်းများ စိတ်မြတ်တယ်နိုင်မရှိသေးဘူးနော်အခုကျွန်တော်တို့ရှိတယ်အလုံးပဲအားသက်ပြောရှင်ပြတော့ပါလေဟိုအယူဆချင်းတူရမတူရတပိုင်းပေါ့နော်သူတို့ကအဲ့ဒီမှာနည်းနည်းသွားကွဲလွဲနေတာကတချို့တည်းရဒီဘူလာသမဂ္ဂမျက်စိနော်မလို့ရှိဘူးဒါတနည်းအားဖြင့်ဒါစနစ်ဆိုးရကြာရုပ်ကြာတနည်းအားဖြင့်အဲ့ဒီသမဂ္ဂအစုံကြီးချုပ်ကျဆန်ခြင်းနဲ့အတူသမဂ္ဂရဲ့တရားဝင်ယက်တိဝင်နေမထဘူးကျွန်တော်တိုင်းပြည်ရဲ့ပညာရေးစနစ်ကြီးတစ်ခုလုံးမှာဘုံခွဲဖြစ်တဲ့ခြင်းခံရတယ်ဆိုကျွန်တော်ယူဆတယ်ယူဆတယ်ဆိုတော့အဲ့တော့တချို့တည်းကတော့အဲ့ဒီနေရာမှာမလို့ရှိရင်ဆိုတော့ဒီလိုမှာကျွန်တော်ဆွေးနွေးကြမယ်အဆင်မပြေရလဲရှိတယ်မပြတ်နာမရှိဘူးအခုကျွန်တော်စတင်ပြီးတော့ရင်းနေပြီးဘုံဝင်နေပြောဆိုမှုရလိုက်တာကကျွန်တော်တို့ချိန်ရတဲ့အောင်မျိုးတစ်ခုပေါ့နော်နောက်ပိုင်းနဲ့အစည်းအဝေးတွေကိုကျွန်တော်ဆင်းရဲမပြဆောင်းလည်းအချိန်ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကိုရအောင
်စိတ်ရှိလက်ရှိနဲ့ကျွန်တော်လုံးဝမဲ့အနေထားတော့ရှိပါတယ်နော
်ဟုတ်ကဲ့ခင်ဗျာကိုရအောင်ဒီလိုက်မှာပါခဏနေပြီးအောင်ခဲ့ကျွန်တော်ကုတင်ရေးကိုဖိတ်ခေါ်ကြပါလိမ့်ကုတင်ရေးကတော့ဘခုကကျွန်တော်မိတ်ဆက်ထားလို့ပဲဘာသာကောင်းဆောင်ဟောင်းတယောက်ဖြစ်ပါလိမ့်ရှင်းသင့်ရှင်းမျိုးဆက်ကပါကုတင်ရေးကြပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ကုတင်ရေးခုနကတော့ကုရအောင်ဆွေးနွေးတော့လည်းကြားပြီးတော့ကုတင်ရေးရဲ့သဘောထားလည်းသိကြပါလိမ့်ခင်ဗျာဟိုဒီတမကမြေမြဟောင်းကိစ္စနဲ့ပတ်သက်လို့တမကနဲ့ပတ်သက်လို့ပေါ့
ဟုတ်ကဲ့ကျွန်တော်တို့ကအစအဦးနဲ့ပတ်သက်လို့ကတော့ညာကျွန်တော်တို့ကပြန်ဆောက်ရှင်နေဆိုတဲ့ဟိုသဘောထားကတော့ပြုစုရမယ့်သဘောထားပါပဲ။ပြီးတော့ကျွန်တော်တို့နှစ်လပိုင်း26ရက်နေ့မှာ okay ဆွေးနွေးပွဲဆွေးနွေးပွဲဆိုတာ1953ကနေ2019ကျောင်းသားတက်မကမျိုးဆက်အားလုံးပါဝင်တဲ့ဆွေးနွေးပွဲမှာအဲ့ဆွေးနွေးပွဲကနေလည်းကျွန်တော်တို့ကဘလို့ဖော်ပြထားလဲဆိုတော့ထုတ်ပြန်ချက်ထုတ်ပြန်ထားပါတယ်။အဲ့မှာပြည်သူရွေးချယ်တင်ပြောက်တဲ့အစိုးရအဖွဲ့လက်ထက်မှာဒီပြည်ထောင်စုကလည်းကျောင်းသားတက်မကအစအဦးကိုပြန်ဆောက်ရှင်နေဆိုတဲ့အားထုတ်မှုကသိမြတ်ကောင်းမွန်တဲ့လုံဆောင်မှုတစ်ခေတ်ဖြစ်တခုချင်းအသိမှတ်ပြုပါတယ်ဆိုကျွန်တော်တို့ဖော်ပြထားပါတယ်။ဒါမှမဟုတ်ကျောင်းသားတက်မကဆောက်ရှင်နေဆိုတာကိုကျွန်တော်တို့ကြိုးစားမယ်သဘောထားပါပဲ။ဒါပေမဲ့ပြန်ဆောက်ရှင်နေသဘောထားကကျွန်တော်အမြင်မှာတော့ဒါရူးရှင်းပံကန်တဲ့သဘောထားဖြစ်အကောင်းဆုံးပါပဲ။ပြီးတော့ကျောင်းသားတက်မကအစအဦးကိုပြန်ဆောက်ရှင်တာကရူးရှင်းပံကန်တဲ့သဘောထားဖြစ်ချောင်းကိုဖော်ပြနိုင်တဲ့အချက်၃ချက်ရှိတယ်လို့ကျွန်တော်တို့မြင်နေကြ။အဲ့ဒါကတော့နံပါတ်၁ကတော့ကျောင်းသားတက်မကအစအဦးရဲ့သမိုင်းတံမိုးကိုဖော်ထုတ်ပြီးတော့အဲ့ဒီသမိုင်းတံမိုးကိုအသိမှတ်ပြုကြောင်းဖော်ပြတဲ့အချက်တော့ပါမယ်။ကျောင်းသားတက်မကဆောက်ရှင်နေဆိုရင်ပေါ့။ပြီးတော့နံပါတ်၄ကတော့ကျောင်းသားတက်မကအစအဦးရဲ့အသက်ဝိညာဉ်ဖြစ်တဲ့ဘက်ပတ်သမားအဖွဲ့ချုပ်နဲ့ကျောင်းသားတက်မကတွေကဒီမိုကရေစီစံနှုန်းတွေနဲ့အညီရွေးလက်စားရပ်တည်ခွင့်လှုပ်ရှားခွင့်ရှိရအောင်။နော်ဒီနှစ်ချက်အပြင်ကျွန်တော်တို့ကိုယ်ရေးကြုံရတဲ့အတွေ့အကြုံကဒါနံပါတ်3ချက်ကိုကျွန်တော်ထည့်ပြောရတာပါဒါပါလဲဆိုတော့ကျောင်းသားတက္ကသိုလ်ကအဖွဲ့ဝင်ဆောက်ရှင်နေဆိုရင်အဲ့ဒီဆောက်လို့ရကိစ္စအဲ့ဒီကျောင်းသားတက္ကသိုလ်အဖွဲ့ကိုဆောက်လို့မဲ့ခေတ်ကာလအခြေအနေတရားမှာရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းအပေါ်မှာတိကျအားပြော့စီမဲ့သဘောမျိုးတော့မဖြစ်စေရပါဘူးဒါပါကြောင့်ပြောလဲဆိုတော့ကျွန်တော်1988ဖြတ်သန်းခဲ့ရတဲ့အတွေ့အကြုံမှာရှင်းလင်းလို့ဒီလိုစီအရေးတော်ကြီးဖြစ်နေတဲ့ကာလမှာသမ္မတဒေါက်တာမောင်မောင်ကကျွန်တော်တို့အဲ့ဒီမှာဘာသာတရားအဖွဲ့ချုပ်ကျွန်တော်တောင်းကြည့်နေတဲ့အချိန်ပေါ့ဗျာကျွန်တော်ဘာသာတရားအဖွဲ့ချုပ်ကိုကမ်းလှမ်းမှုရှိလာတယ်ဆိုတော့ကျောင်းသားတက္ကသိုလ်အစအဦးကိစ္စနဲ့ပတ်သက်လို့အဲ့ဒါချုပ်ပြရတဲ့အဖြစ်အပျက်တစ်ခုပါအဲ့ဒီတော့ဒေါက်တာမောင်မောင်ရဲ့ကမ်းလှမ်းချက်ကိုကျွန်တော်ရင်းခဲ့အဲ့တော့ရင်းခဲ့တာအဲ့ဆိုတော့ကျွန်တော်ပြောတဲ့နံပါတ်3ချက်ရှိနေတဲ့နိုင်ငံရေးရည်စည်းကြောင်းနဲ့အဓိကသက်ဆိုင်တယ်အဲ့ဒီရည်စည်းကြောင်းအတွက်လည်းကျွန်တော်တို့ဖယ်ထုတ်မဲ့အဖြစ်အပျက်နဲ့ရင်းခဲ့တယ်ဒါကြောင့်လည်းဒေါက်တာမောင်မောင်ကချေခင်းလက်ခင်းသားတဲ့တနေ့မှာကျောင်းသားတက္ကသိုလ်အစအဦးကြီးကိုပြောပါပါကြီးအုံမြင့်ချကြပါတော့လို့တိုင်းပြည်ကိုထုတ်ပြောခဲ့ရတယ်ဖြစ်သွားတာဒါပေမဲ့ဒီနေ့အချိန်ဒီမှာတော့အားလုံးရဲ့သဘောထားအတန်တွေကိုပြန်နားထောင်ဖို့ဝိုင်းစဉ်းစားကြဖို့အမှတ်ကန်ဆုံးသဘောထားကိုရှာဖွေနိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲဒီမှာကျွန်တော်သတိထားမိလို့ဆွေးနွေးကြတယ်ပြောကြဆိုကြတယ်ဒီမှာယူဆ3မျိုးရှိတယ်လို့ကျွန်တော်သိထားပါတယ်ပထမတစ်ခုကတော့တမကဆောင်ကိုဆောက်လို့ဖို့ကိစ္စပေါ့နော်တမကဆောင်ကိုဒီအမြင်နေရဟောမှာပဲကျွန်တော်နောက်တစ်ရချက်ကတမကဟောင်းဆောက်လို့လို့ပဲတမကနဲ့ပတ်သက်လို့တရှိမှုနဲ့ပတ်သက်လို့တရားဝင်လုပ်ပေးဖို့ဆိုတဲ့ဟာမျိုးပေါ့နောက်တတိယချက်ကတော့နည်းနည်းလေးသူကတော့ပြင်းထန်တယ်တမကဒီရဲ့တရှိမှုကိုအသိမှပြုပြီးတော့မှပဲတမကဆောင်ဆောက်တင်နေပေါ့နော်အခုချိန်မဖြစ်တင်ဘူးဆိုတော့ယူဆမျိုးရှိပါလေကိုတင်ကတော့တူးချင်းဆန္ဒဘလို့ရှိပါလဲ
ကျွန်တော်တူးချင်းကတော့အဲ3ချက်မှု4ချက်ရှိတာဗျာ
ဟုတ်ကဲ့
အဲတစ်ချက်အဲ့မှာပြန်နေရလို့ကျွန်တော်မြင်တယ်အဲ့ဒါတော့ဘာလဲဆိုတော့ကျောင်းသားဟိုကျောင်းသားတက္ကသိုလ်အစအဦးတစ်ခုဆောက်ပြီးတော့ကျောင်းသားတက္ကသိုလ်တွေနဲ့ဘက်ကတည်းကအဖွဲ့ချုပ်နဲ့ဆုတ်ရှားခွင့်မရှိဘူးဆိုရင်အဲ့ဒီအစအဦးကြီးကအစအဦးတည်ကြီးပဲဖြစ်နေမှာပဲဟုတ်တယ်လားဒါတော့ကျွန်တော်အမြင်ကတော့ကျွန်တော်နံပါတ်4ချက်ကဘာလဲဆိုတော့ကျွန်တော်တို့ကကျောင်းသားတက္ကသိုလ်တွေဘက်ကတည်းကအဖွဲ့ချုပ်နဲ့ကျောင်းသားတက္ကသိုလ်တွေရဲ့ရည်ရွယ်ဆုတ်ရှားခွင့်ဆိုတဲ့ မူကိုစုပ်ကံပြီးတော့ကျောင်းသားသမဂ္ဂအဆောက်အဦကိစ္စကိုစကားပြောသင့်တယ်ဆိုတာအချက်တစ်ချက်ပါတယ်လို့ကျွန်တော်ပြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကိုတင်ရောကကိုရအောင်ကိုလီလန်းပေါ်မှာခဏလေးနေပြပါကျွန်တော်အသာဖိုင်တစ်ခုဖွင့်ကြပါတယ်ဒီကတော့အဲ့ဒါကတော့ဒီဥလရှိပါဥလရှိဆိုတာကတော့နောက်ဆုံး1962ခုနှစ်တက္ကသဆောင်ဖြူခါတဲ့အချိန်မှာနောက်ဆုံးကြံခဲ့တဲ့ခေါင်းဆောင်မျိုးဆက်တွေကတူဖြစ်ပါတယ်ဥလရှိရဲ့တန်ဖိုင်သူ့ရဲ့သဘောထားကိုနားဆင်ကြည့်အောင်ပါ
ကျွန်တော်ကတော့၆လုံးနေပါတယ်တို့ပြောကြဆိုကြကြမှာဒီနေ့ကတောင်းဆိုကြတာနှစ်ခုပဲ။ဘောသမားလိုလက်ဆောင်ကိုကြည့်ကိုအရင်ပြေးပါ။ပြေးပြီးပြီးမှအကြောင်းသမားအကြောင်းဥစ္စာပို့ပြီးတော့ပြောပါလို့ခလေးလေးတဘောတာအဲ့လိုရှိ။အဲ့တော့ပုံကိုရပြောရင်လေဟာအတင်လေအဲ့ဒီခလေးလေးတဘောတာနဲ့ရှင်းလိုက်ကြည့်တယ်။ဘာလို့ကြည့်စီခြင်းလဲ။ဘာဖြစ်လို့ကိုဒီမှာတဏ္ဍာရလို့ထောက်ခေါ်နေတဲ့ဇမုံကြီးကလည်းတည်းရောက်လာပြီကွာ။ဘာဖြစ်လို့ကန့်သက်တွေတားကြီးတွေပိတ်ဆို့တွေလုပ်နေမှာလဲ
။ဒီမြေနီယာဟောင်းနဲ့ပတ်သက်လို့တမကအဆောက်အုံကိုမြေနီယာဟောင်းမှာစောက်တင်လားမစောက်တင်လားမြေနီယာဟောင်းနဲ့ပတ်သက်လို့အငဲ့သဘောတော့ဘယ်လိုရှိလဲ
။ဒီနေရာမှာဘုရားရှိနေတဲ့ကျောင်းသားမကအဆောက်အုံတိုင်းတိုင်းတော့ဆောက်ပြီးတော့အဲ့ဒါမြန်မာနိုင်ငံကျောင်းသားလူရှားမှုသမိုင်းကျတဲ့ရှင်နေတာအဲ့ဒီတက်ကူကျောင်းသားမကကိုကြီးတွေကဘယ်နာမှာပဲအဆောက်အုံကြီးကြီးဆောက်တော့အကျယ်ကြီးပါဟာလားကျောင်းသားမကအဆောက်အုံဆောက်ဖို့နေရာဟုတ်ကဲ့ကျောင်းသားမကဆိုမှတော့ဘောရီငါတို့လိုက်စီအဲ့ဒါငါတို့ရဲ့ချစ်တီမုန်းနေပေါ့တန်းကြီးကဒါကဒီနေ့ကဒါကပါမယ်နဲ့ပြည့်စုံခုတော့ပြင်နေမယ်ဒီလိုသဘောထားတာ။ဒီမနေ့ကကျောင်းသားတော်ကျောင်းမှုသမိုင်းကျတဲ့ပြင်နေစိုက်တယ်အမှတ်တမ်းနဲ့လို့ပါအမှတ်သားလေးနဲ့ရှိနေချင်
း။ဟုတ်ကဲ့ဒါကတော့ဥလရွှေရဲ့သဘောထားသူ့ရဲ့မြင်မှာကိုရအောင်ခုနကဥလရွှေသဘောထားကြားမိမယ်ထင်ပါတယ်။ तू ကတော့ညီမညာဆောင်းဦးမှာသမိုင်းဝင်ဆူရဟာမျိုးဖြစ်တင်ပါဆိုတော့သူ့ယူဆပါကိုရအောင်သဘောထားဘယ်လိုရှိပါလဲခင်ဗျာ။ तू သဘောထားပေါ့။
Hello
ဟုတ်ကဲ့ကိုရအောင်ကြားရတာမသိခင်ဗျာ။
အဲ့ကြကြားတယ်
ဟုတ်ကဲ့ခုနဦးသားရှိပြောသွားတဲ့သဘောရကတော့ဒီတမကဆောင်းမြင်းနေရာပေါ်မှာတမိုင်းဝင်အဆောက်အုံတွေဖြစ်တင်နေပေါ့နော်တခြားတမကကိုတခြားဆောက်အုံမှာဆောက်ပါတခြားနေရာမှာဆောက်ပါတမကဝင်းနေရာတခြားနေရာမှာဆောက်အောင်ဆောက်ပေါ့နော်သူ့သဘောရအဲ့လိုရှိတော့ကိုရအောင်ဘယ်လိုမြင်ပါလဲခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့အေးသူကျွန်တော်နဲ့ဘာမှတိတ်ပြီးတော့သူကြတော့ကိုရအောင်ကမရှိပါဘူးမရှိပါဘူးဟိုဒါလည်းလက်ခံနိုင်ကြတစ်ချက်ပေါ့နော
်ဟုတ်ကဲ့
သူတို့ကဟိုခုနအယူကအဲ့ဒီဆောက်မစီအပိုင်းမှာတချို့တလေကတော့အဲ့ဒီရင်းမြောမဆောက်စီဘူးတချို့တလေကတော့ရင်းမြောကဒီတိုင်းထားမယ်ထားပြီးတော့မာကျွန်တော်တမကဆောက်ကိုအဲ့ဒီဝင်းထဲမှာကြည့်ကြည့်တော့ရှားတယ်နော်ဖြစ်စီဆိုတော့ဒီတွက်ကိုကျွန်တော်ကဖြူထူးရင်းပွားစေမလိုလို့ထင်တယ်လေဟိုအဆင်ပြေပါတယ
်ဟုတ်ကဲ့အဆ
င်ပြေပါတယ်အခုကဟိုကျွန်တော်တို့ဘယ်လိုရှေ့ဆက်ပြီးတော့ဟိုပူပေါင်းဆောင်ရွက်ကြမလဲပေါ့နောက်တစ်ချက်ကအရေးကြီးတာကအခုကျွန်တော်တို့စပြီးဆွေးနွေးတယ်ပေါ့နော်အခုကစပြီးစာလောက်ခါကြပေါ့အဲ့တော့ဒီမကြာခင်မှာပဲဒီလေးရအမှန်အပြားကကျွန်တော်ရဲ့နောင်တော်ကြီးတို့ဒီအကုန်လုံးကိုဖိတ်နေရဖိတ်လို့တယ်ဖိတ်စာတယ်စီစဉ်လာပြီပေါ့နော်အဲ့ဒီကဒီတို့ရဲ့သဘောထားတွေကျွန်တော်ယူမယ်အကောင်းဆုံးဖြစ်အောင်ကျွန်တော်ဆောင်ရွက်ကြမယ်လို့ကျွန်တော်ဆုံးဖြတ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုရအောင
်အဲ့ဒီကစီနေဘာမှဖိတ်ပြီးတော့ကိုယ်လည်းလည်းမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကုတင်ရေးကိုအငယ်ဦးလက်ရှိခုနကပြောသွားတဲ့သဘောထားပေါ်မှာကုတင်ရေးပါများဖြည့်ဆွတ်ပြီးတော့ဖြည့်တုံ့ပြန်ပြီးတော့ဖြည့်စီပြောရရှိပါလေ
ဟုတ်တယ်ကိုရောင်တို့ဦးလက်ရှိတို့ပြောခဲ့လို့ပါပဲကျွန်တော်ကဟိုပေအောင်ကင်ပြောမလဲဆိုတော့ကျွန်တော်အော့ဖ်ဖြစ်ဆူနီဘွဲမှာလည်းပါခဲ့တယ်လေအဲ့ဒါအကြောင်းသားမျိုးဆက်အစီအစီရဲ့ဆူနီဘွဲပေါ့အဲ့တော့အဲ့ဒီရရှိချက်ငါအဲ့ဆူနီဘွဲရရှိချက်ကညီနေရအဲ့ကျောင်းသားတမအဆောင်နဲ့ပတ်သက်ပြီးတော့သုံးချက်ပြောထားတယ်ဗျာကျွန်တော်တို့ပြီးတော့မူရင်းနေရနော်မူရင်းနေရဒီတိုင်းထားမယ်ပြီးရင်အဲ့ဒီတော့မှပြလိုက်လို့မယ်ပြီးရင်တကယ်လက်တွေ့ကျောင်းသားတမအလုပ်တွေလုပ်ဖို့အဆောင်အဦတွေစောင့်မယ်ဒီသုံးချက်ကိုကျွန်တော်တို့အော့ဖ်ဖြစ်ကနေပြီးတော့ဆူနီရရှိထားတယ်ဗျာကျောင်းသားမျိုးဆက်အစီအစီရ
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုတော့ရှင်တူလေးတိုင်းပေါ်မှာရှိပါတယ်သူကပါဝင်ဆွေးနွေးမင်းများလူလို့ပါတယ်ဥတင်ဝင်တင်ကြပါလားခင်ဗျာဥတင်ဝင်တင်ဆွေးနွေးလို့ရပါတယ်ကုတင်ကြီးရှိပါတယ်ဥရအောင်ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဟိုကျောင်းထဲကြီးကြောကြတာလည်းကိုဟုတ်လားကုတင်ကြောကြတာအားလုံးကဒါသိရတာပြကြကြပါတယ်နောက်တစ်ခုကကျွန်တော်တို့ဒီဟုတ်လားကျောင်းသားတပ်ကအကြောင်းရှိတယ်ကနိုင်ငံတော်မှာကျွန်တော်လွတ်လပ်ရေးတော်ကြီးခဲ့တဲ့ခေါင်းဆောင်ကြီးတွေတက်ခဲ့နေရဆိုတော့ဒါသမိုင်းဝင်ဆောက်ကြဒီဒီလိုမျိုးရရှိရတဲ့အတွက်ဖြစ်မှာဒီကိစ္စကဟိုအကောင်းနဲ့တက်ကကျွန်တော်တို့မြင်ရမှာဒါပေမဲ့လေယာဉ်ရောကျွန်တော်တို့ကစက်မချက်ဆိုတာတော့မထားတတ်ပါဘူး။ဒါကြောင့်ဆိုတော့အရေးကြီးတာဒီသမိုင်းအကောင်းကြီးကိုအေးရဆက်ချက်ပြုလို့ဟိုကျောင်းသားတက်ကအပေါ်မှာနေတဲ့ရှေ့ရှေ့ရှေ့လေးဆက်ပြုနေတဲ့ရက်ပြုနေတဲ့ဖွဲ့စည်းပြီးတော့မှဒါကိုပြန်ပြီးတော့မှဟိုကျွန်တော်တို့အကောင်းကြီးဆိုရဲဆိုတာဟာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအားနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဆိုတော့ဆွေးနွေးသူ့ရဲ့အမြင်ကိုပြဖို့ထားတာဦးကျော်သူ့ရဲ့တန်ဖန်ရှိပါတယ်မဆမှုကြီးတစ်ချက်ဖွင့်ပြပါဦ
းတမိုင်းဝင်အဆောက်အဦပါတယ်အစ်စ်ပြန်မဆောက်ဖက်လက်ရှိအတိုင်းထိတိမ်းဆောက်ရှောက်ထားတဲ့နာသဘာဝကျနေမဲ့ကျောင်းသားတမကလူတမိုင်းကိုဖျောက်ဖျက်ပြဖို့ဖြစ်စီခံရတဲ့အဆောက်အဦကိုတော့လက်ရှိနေရာမှာပဲပြန်လည်ပြီးဆောက်တင်ပါတယ်ခေတ်ဆက်ဆက်အကြောင်းကြောင့်ပြည့်စီသွားတဲ့အဆောက်အဦနေရာတွေမှာမူလထက်ပိုကောင်းတဲ့အဆောက်အဦတွေကိုပြန်လည်တည်ဆောက်ချစနေပါ လဲကြသွားတဲ့နေရာမှာပြန်လဲကုတ်ထနိုင်ခြင်းတော့ကိုယ်သိခါတဲ့ဆရာအကြောင်းရှိပါဘူးခုလဲကျောင်းသားတပကအဆောင်ကြီးကိုမူလနေရာမှာတိဆောက်ပြနိုင်ခြင်းနဲ့ကျောင်းသားတွေရဲ့ခုံမူပြန်လဲပြစ်တင်ပေးရမှာပါဘာသာရေးဆိုင်ရာအဆောင်ဦးတွေကိုတော့အများဝိုင်းဝန်းတိဆောက်ခဲ့နိုင်ကြသေးရင်မြန်မာနိုင်ငံသူတို့ကလုံးမြောက်ဖို့ကိစ္စအကြီးမှာအဓိကအခန်းကပါဝင်ခဲ့တဲ့ကျောင်းသားတွေရဲ့ဘူမိမြေပံအဆောင်ဦးကြီးကိုနောက်သားစဉ်မျိုးဆက်ပြန်လဲကုန်တက်နိုင်အောင်ကြီးကြေခမ်းနားစွာနဲ့အားလုံးဝိုင်းဝန်းတိဆောက်ပြတင်ပါလေဒါမှသာဥဆောင်ပြီးပြန်လဲတိဆောက်ခွင့်ရခဲ့သူတွေဖို့တာဝန်ကျင်းပါပါပြန်လဲတိဆောက်ပြီးတဲ့သမိုင်းဝင်နေရာကနေအခြေပြုပြီးတော့အနာဂတ်မှာထွက်ပေါ်လာမယ့်ကျောင်းသားတွေဖို့ကျောင်းသားတွေရဲ့သမိုင်းမှတ်တမ်းတွေကိုဆက်လက်ရေးထိုးသွားကြအောင်ပါပါဒီစုံတူရဲ့ပြောကကြောင့်အခြားတင်နေရာကိုပြောင်းရှိသွားခဲ့ရရင်မြို့ပြင်ထုတ်ခံရတဲ့တက္ကသိုလ်ကောလိပ်တွေအဖြစ်မျိုးကိုဆက်ရောက်သွားသလိုပဲခံစားကြရပါလိမ့်မယ်ပြန်လဲဆောက်လုပ်တဲ့ကျောင်းသားတမကရဲ့အထက်တစ်ဆက်မှာတော့ကျောင်းသားတမကအစာဦးဟောင်းရဲ့ခန်းနာလာတဲ့ပုံစံငယ်နဲ့ပြာခန်းတစ်ခုကိုထည့်သွင်းပေးတင်ပါတယ်ဖြည့်ဆည်းခံရတဲ့နေရာကိုနောင်လာနောက်သားတွေအတွက်မြို့တီးတွေနဲ့ခြံထားခဲ့တဲ့အစားဘယ်တော့ပဲဖြည့်ဆည်းခံရပါစေပြန်လေခေါင်းထောင်ထလာနိုင်တဲ့တရုတ်တစ်ခုဖြစ်ပေထားတင်ပါလေလား
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ချူပေးတာပြပူတာရှိပါတယ်ဥညံခေါင်ဆိုတဲ့တော်ရှင်ကတော့သူ Facebook ကနေပြီးတော့ကျွန်တော်ဒီကသူ့ရဲ့အမည်ပြပူထားပါတယ်သူရေးထားတာကတော့တမကတမန်ရဲ့ပုံရိပ်မပြအောင်စဉ်းစားကြပါတဲ့နိုင်ငံနဲ့ဆိုင်တဲ့ကိစ္စဖြစ်ပါတယ်ခန်းစားချက်ကိုရှည်လမ်းမတင်ပြီးလို့လူပါတယ်တဲ့နောက်ဥုံတင်ဆိုတဲ့တော်ရှင်ပြောတာကတော့နေရာတစ်ကပို့ပြီးတော့တင်တော်မယ်ထင်ပါတယ်တမိုင်းဝင်မြေနေရာကနောင်လာနောင်သားတွေပြတ်တနိုင်မှုစနစ်တကျစီမံတင်ပါတယ်တဲ့အမည်တွေကတော့မျိုးမျိုးပါပဲကျွန်တော်အခုအဲ့ဒါဒါနဲ့ပတ်သက်ပြီးတော့ပြည်နယ်ဆွေးနွေးသူတွေပြန်လှည့်ပေးလိုပါတယ်ကျွန်တော်ခုနကဦးလာရှိပြောသွားတဲ့အထဲမှာသတိထားမိတာကသမဂ္ဂတွေပြန်လဲလှုပ်ရှားနိုင်မှုအတွက်တချို့နေရာမှာဖိနှိပ်ထားရတဲ့အကန့်အသတ်ထားရတဲ့ဆိုတဲ့ဟာမျိုးပြောပါတယ်တချို့နေရာတွေမှာလည်းကျွန်တော်ကြားပါတယ်သမဂ္ဂတွေပေါ်ဖို့အတွက်နည်းနည်းကျောင်းအာဏာပိုင်တွေဒီသာအာဏာပိုင်တွေအနောက်ဆက်မျိုးတွေရှိတယ်လို့သိရပါတယ်ဥတည်ကိုတင်ရတဲ့ပတ်သက်လို့ဘယ်လိုများသိထားလဲဘယ်လိုအခြေအနေရှိပါလဲသမဂ္ဂတွေရဲ့ယက်တိမှုအထင်အနေထားအခုအစိုးရတက်မှာ
ရတ္တိဘုံအနေထားကတော့ရှင်းရှင်းလင်းလင်းမရှိတဲ့အနေထားပဲ။ဟုတ်အဲ့တော့အားလုံးတည်ကြည်တယ်ဟုတ်လား။ကျောင်းသားသမဂ္ဂအခန်းဖွင့်ခွင့်ရတာရောလှုပ်ရှားခွင့်ရတာရောဟုတ်လားလွတ်တက်စွာလှုပ်ရှားခွင့်ရတာအားလုံးတည်ကြည်ရဲ့ဖြစ်ရမယ်။ဒါနဲ့တကြောင်တကာတရားဒီပုံစံစုလို့ဖြစ်နေသေးတယ်လို့တော့ကျွန်တော်တို့မြင်နေတယ်။ကျောင်းသားသမဂ္ဂရဲ့လှုပ်ရှားလှုပ်ရှားခွင့်ဆိုတာ
ဟုတ်ကဲ့။တခြားတည်ထောင်တဲ့ဖိနှိပ်မှုတွေကရောအရင်ကလိုမျိုးရှိသေးလား
။အဲအဲ့ဒီတော့ကန့်သတ်မှုတွေဒီကတော့ကျန်နေသေးတယ်လို့ကျွန်တော်တို့ကြားရသေးတယ်ကြာပြီးတော့တနေရနဲ့တနေရတော့မတူဘူးတချို့နေရာတွေမှာတော့အကန့်အသတ်တွေတော့ညော့ပြီးတော့လုံဆောင်လို့ရတာတွေရှိပါပြီမယ်တချို့နေရာတွေမှာတော့အကန့်အသတ်တွေအများကြီးရှိတယ်အဲဒီမှာကျွန်တော်အထူးထပ်ပြောချင်တာကတော့ဘာကတ်သမရအဖွဲ့ချုပ်ကလက်ရှိ CWC ကျောင်းသားတွေနဲ့ဘာကတ်သမရအဖွဲ့ချုပ်နာမည်နဲ့လှုပ်ရှားမှုတွေကတော့တော်တော်လေးကန့်သတ်ခံနေရသေးတယ်လို့ကျွန်တော်တို့သိရတယ
်ဘယ်လိုပုံစံမျိုးနဲ့ကန့်သတ်ခံရလဲခင်ဗျ
သူတို့ရဲ့ကျောင်းထဲမှာဝင်ပြီးတော့လှုပ်ရှားမဲ့လှုပ်ရှားခွင့်တွေကိုပိတ်ပင်တာမျိုးတွေခွင့်မပြုတာမျိုးတွေရှိရတယ်။ပြီးတော့ဘာသာသမားအဖွဲ့ချုပ်နာမည်နဲ့လှုပ်ရှားမဲ့ဆိုရင်ဟိုတခြားကျောင်းသားသမဂ္ဂနာမည်နဲ့လှုပ်ရှားတာထက်ပိုပြီးတော့ကန့်တတ်တာတွေဖြစ်နေတာကိုတွေ့ရတာပါဗျ
။ဟုတ်ကဲ့ကိုယ်အောင်အခုလိုဒီကျောင်းသားသမဂ္ဂရဲ့ဇတိမှုနဲ့ပတ်သက်ပြီးတော့ပုံစံမျိုးမျိုးဖြစ်နေတာပေါ့နော်။ဒေသတစ်ခုနဲ့တစ်ခုလည်းမတူဘူးလို့ကျွန်တော်ကြားပါတယ်။ဒီအခြေအနေကဘယ်လိုကြောင့်ဖြစ်တယ်လို့သုံးသပ်မိပါလဲ
။ဟုတ်ကဲ့ကျွန်တော်ဒီလိုနဲ့လေဒီလိုကိစ္စကိုကျွန်တော်ဆွေးနွေးကြရတယ်ပြီလား
ဟုတ်ကဲ့
ဆွေးနွေးနံပါတ်1ကတော့ဟိုနံပါတ်1ကတော့အဲ့လိုသူကဖြစ်ဖြစ်နေပေါ့ကဖြစ်နေတဲ့ကျောင်းတွေကိုတရားမျိုးရတဲ့ချုပ်ပြီးတော့အဆင်ပြေအောင်ဆောင်ရွက်ဖို့တစ်ချက်ဒါကျွန်တော်ဝန်ကြီးချုပ်ကိုလည်းကျွန်တော်ဆွေးနွေးကြရပေါ့နောက်တစ်ချက်ကခုနပြောတဲ့ကျောင်းတကာတာဖျံတဘူစံဖြစ်နေတဲ့နေရာကိုကျွန်တော်ဥပမာတော့ပြီးတော့အဲ့ပါတို့ဒီမှာကျွန်တော်တွေ့မှာကြားကြောဘာကြီးခက်ခဲရှိလဲဘာကြီးဆိုးရင်မကြည့်ဖြစ်လဲဆိုတာမျိုးကိုကျွန်တော်တို့ဟိုသူတို့နဲ့တော့ဆွေးနွေးပါမယ်တချို့တချို့တတိကြတော့ဟိုဒီလိုမျိုးသမဂ္ဂဆိုတာနဲ့တချို့နည်းနည်းလေးဆိုးရင်မကြည့်ဖြစ်တာရှိတယ်ဆိုရတာကြတော့သူကဆိုးရင်ကြည့်သူကျွန်တော်တို့တစ်ခါတလမ်းနေကြည့်ရောပုဂ္ဂိုလ်ကချင်းကြပြီးရောဖြေလျှော့အောင်လုပ်မယ်တနည်းကကျွန်တော်သမဂ္ဂတွေရဲ့လောလောဆယ်ဈာကာလဥရိယလို့အခိုင်အမာမထွက်ခင်ဈာကာလမှာကျွန်တော်အရင်ပြီးအောင်လူဝီရချင်းကြတိဆောင်ရပါမယ်။နောက်တစ်ချက်ကတော့အစိုးရဘက်ကနေပြီးတော့လိုအပ်တဲ့ဒီကားကြီးချုပ်ပြီးတော့ကျွန်တော်ကမကကြီးလွတ်လပ်စွာလှုပ်ရှားခွင့်လွတ်လပ်စွာလှုပ်ရှားခွင့်ဆိုတဲ့နေရာမှာလေဥပဒေကလွတ်လပ်စွာလှုပ်ရှားခွင့်မှာဘာလို့ဆိုဟိုတိုက်တော့ဒီဘက်ကအခုမှစပြီးဒီနေရာကိုစကောင်းနေခေါ်တဲ့အခါမှာကျွန်တော်အားလုံးကအခင်းအကျင်းကြားပြီးပါဘူး။ဆိုတော့ဒီလေးထားနဲ့ကျင်းမာနေတဲ့အခါမှာစိတ်ရှိလက်ရှိနဲ့ကျွန်တော်ဟိုဆောင်ရွက်ဖို့တော့လိုအပ်တယ်ဒီကျွန်တော်ယူဆရတယ်လေအဲဒီကြောင့်မလို့အစိုးရဘက်ကတလိုင်းနောက်ကျွန်တော်ဘက်ကလည်းတလိုင်း ဒီအမောက္ခကျုပ်ကြီးနဲ့ကျွန်တော်တွေ့မဲ့ဆွေးနွေးမယ်အဆင့်ပြောင်းကျိုးစားမယ်လို့ကျွန်တော်အဲ့ဒီစီစဉ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆိုးရဆိုလို့ဆိုးရနဲ့ပတ်သက်လို့ပါဆိုးရကဒီတမကဆောင်ကိစ္စနဲ့ပတ်သက်လို့အရင်တုန်းကပုံစံငယ်ထုတ်ထားတဲ့အဆောင်ဆောက်ဖို့တဲ့ကျိုးစားမှုတွေရှိတယ်အဲ့ဒါကတော့အချိန်တိုရှိတယ်ရက်သွားပြီလားဒါမှမဟုတ်ဆွေးနွေးဖို့ရှိလား
အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးပြီးပါတယ်ဆွေးနွေးပြီးတယ်ဆိုတော့တကယ်တကယ်ဒါကဒီတဲ့ကြောင်းနဲ့အဆောက်အုံမျိုးကြောင်းနိုင်တဲ့ပုံစံပါရှိရသလိုရှိရင်လည်းသူတို့တော့လက်ခံတယ်လို့အဆိုအရပြောပါတယ်ခင်ဗျာဒါတော့ဟိုတကယ်တည်းကတော့ကျွန်တော်ချင်းချင်းကောင်ပြောပြတဲ့အခါကျတော့ဟိုကျွန်တော်တို့လည်းစုံလို့ခဲ့ဘူးရေပေါ့နော်ဟိုဘယ်လိုလဲပါလဲပေါ့ဗျာတကယ်တမ်းတချို့ဆက်လက်တည်ရှိတာပြီးသားဖြစ်တယ်အဲ့တော့ဘယ်လိုဖြစ်ဖြစ်ကျွန်တော်တို့ဟိုဒီပုံမှာဟိုသဘောကျလို့အနည်းငယ်ရှိကောင်းရှိနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်အားလုံးကုနာလို့ပေါ့ဗျာဟိုတယောက်နဲ့တယောက်ပတ်စင်းတဲ့ဒီပုဂ္ဂိုလ်ကြီးကဆွေးနွေးမှာသူတို့တွေစိတ်ထဲမှာဆွေးနွေးမခြင်းဖြစ်နေရတာလည်းဘာလို့လဲဆုံးပြီးမယ်ဒီကျွန်တော်တိတလောက်ကိုကျွန်တော်စိတ်ရှိတဲ့ကျွန်တော်ရှင်းပြမယ်နောက်တစ်ခါအစိုးရဘက်ကလိုအပ်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကအစိုးရဆောင်ဆန်းတာဖြစ်ပါတယ
်ဟုတ်ကဲ့
နောက်တစ်ခါဝန်ဆောင်တဲ့ကိစ္စတွေလည်းကျွန်တော်တို့ဆောင်မှာဖြစ်တယ်ကျောင်းသားတွေဘက်ကလည်းကိုယ့်ရဲ့အခွင့်အရေးကိုကိုယ်တစ်ခုတော့ရှိရပါဘူးဝန်ထမ်းတိုင်းနဲ့ရဖို့ဆိုတာကအခုလက်ရှိနိုင်ငံရေးခင်းကျင်းကိုလည်းကျွန်တော်ပေးထားလို့မရဘူးပြဆိုတော့အခုမှဒီဘက်တမကဦးရဲ့ဒီလိုတမကနဲ့လုပ်ငန်းစဉ်နဲ့ပတ်သက်တာကြီးကျွန်တော်ကဟုတ်ကဲ့ဒီကနေ့ဆောင်ရွက်ခွင့်ရတာ။အဲ့တော့အကယ်ဒမီကတော့ဟိုကျွန်တော်လည်းသဘောပေါက်ပါတယ်။ဟိုရုပ်ချင်းမဖြစ်တဲ့အခါကျတော့စိတ်ထဲမှာလေမတက်မတာဖြစ်မှုတွေကိုကျွန်တော်ရှော့ကြည့်နေတယ
်။အခု
လက်ရှိနိုင်ငံချင်းချင်းကိုလည်းမသိမပြတ်ဘဲနဲ့ကျွန်တော်စိတ်ရှိလက်ရှိနဲ့ကျွန်တော်တမကဒီဖွံ့ဖြိုးတိုးတက်ရေးနဲ့ရရှိရည်ရည်ရည်ချက်ကိုအားလုံးပူပေါင်းဆောင်ရွက်ချက်ကိုလိုလိုတော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကျွန်တော်နောက်ဆုံးခုပြည့်တဲ့ခရောင်ကိုဒီတမကဖွံ့ဖြိုးရေးကိစ္စကြီးတော့နောက်တမကဆောင်ပြန်ထော်လာပေါ်လာဘူးကိစ္စကြီးပေါ့အခုဆောင်ရွက်ကြတဲ့နေရာမှာဘလို့ကိစ္စမျိုးတွေကအဓိကစင်ခေါ်ချက်အဓိကအခက်အခဲဖြစ်နေလို့တွေ့ဆောင်ပါလဲခုနကသဘောကျွဲရည်လည်းရှိမှာပေါ့လေ
ဟုတ်ပါတယ် Hello
ဟုတ်ကဲ့ဟုတ်ကဲ့ကြားပါတယ
်အဲဟုတ်ကဲ့ဟုတ်ကဲ့အဲကြံပြန်မေးပါဦး
ခုနကအခုဒီတမကကြီးပြန်ပြီးတော့ပေါ်ထွက်လာဘူးရေနောက်တစ်ခါတမကတရားဝင်ပေါ်ထွက်လာဘူးရေတမကဆောင်ပြန်ပြီးတော့ပေါ်လာဘူးရေဒီကိစ္စကြီးဆောင်ရွက်တဲ့နေရာမှာဘလို့အခက်အခဲမျိုးဘလို့စင်ခေါ်ချက်တွေအဓိကရှိနိုင်မလို့ယူဆပါလဲ
အဓိကတော့နံပါတ်1ကတော့ကျွန်တော်တို့ဒီအားလုံးပူးပေါင်းပါဝင်နိုင်တဲ့ဒီအစီအစဉ်တစ်ခုကိုကျွန်တော်ကျင်းပမယ်အဲ့ဒီကမှာအဲတချို့တရားလည်းအဲတချို့ဟိုကျွန်တော်ရိုးရှင်းဆုံးမြင်တာကတော့အချက်နဲ့ပြည်ပြည်ကတို့မရကြသေးဘူးမရကြတဲ့အခါမှာတို့တွေအဲပြောနေဆိုနေတာရှိတယ်ဗောနော်နောက်တစ်ချက်ကဒီသမဂ္ဂကိုဒီနေရာမှာပြန်ဆောင်မလားမဆောင်မလားဆိုတာကျွန်တော်ဖြစ်နေသမဂ္ဂကိုဟိုဆောက်တော်တော့လက်ခံကြတယ်တို့တော့ဘလူပုံပုံတရာမျိုးနဲ့ဆောက်ကြမလို့ဆိုတော့လူကြီးစိတ်ဝင်စားရကြဟုတ်က
ဲ့
ဆိုတော့ကျွန်တော်တို့တွေကလည်းဒီတမကအရင်ဟောင်းမှာဆောက်မလားတမုတ်တပိုင်းချပြီးတော့တပိုင်းမှာဆောက်မလားဒါမို့အဲ့ဒီတမကဝင်နေမှာပဲဆောက်မလားဆိုတာကတော့ကျောင်းသားကြီးရဲ့လွတ်လပ်တဲ့တိုင်ပင်ဆွေးနွေးမှုတွေပေါ်မူတည်ဆုံးပါဆုံးပြရမယ့်ကိစ္စဖြစ်တယ်ပြရ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကုတင်ကြီးလည်းတော့နောက်ဆုံးမေးချင်ပါတယ်ကျွန်တော်ဆက်က30လောက်ပဲရရတယ်ကုတင်ကြီးအဲ့အခုကအဓိကဘလို့ခက်ခဲစင်ခေါ်ချက်တွေကြုံနေတယ်ခင်ဗျာဒီသမဂ္ဂကိစ္စအကောင့်တဲ့ပေါ်ဘူးပ
ါစင်ခေါ်ချက်အကြီးကြီးရတော့တစ်ခုပဲရှိတယ်ဗျအဲ့ဒါကတော့ကျောင်းသမဂ္ဂအဆောက်အဦရဲ့အသက်ဝိညာဉ်ဖြစ်တဲ့ကျောင်းသားဗတ်တမများအဖွဲ့ချုပ်နဲ့ကျောင်းသားသမဂ္ဂတွေရဲ့ရက်တီဝင်းနဲ့နော်လွတ်လပ်စွာလှုပ်ရှားခွင့်ရှိဖို့ပဲနော်အဲ့တော့ဒီနှစ်ခုကိုတရားပသက်မဆောင်ရကောင်းဘူးကျောင်းသားသမဂ္ဂပဲလုပ်မယ်အဆောက်အဦပဲစောင့်မယ်ကျောင်းသားသမဂ္ဂမပေးဘူးဆိုတော့လုပ်လို့မရဘူး။နောက်သဘောထားမှာလည်းလုံဆောင်ချက်မှန်ရင်တော့အများစုလက်ခံလာမှာပဲဆိုကျွန်တော်ယုံတယ်။ဒါပေမဲ့တခုတော့ပြောစရာရှိတယ်။မှန်ကန်တဲ့သဘောထားတော့ရှိတယ်။ဒါပေမဲ့အခြေအနေကလုံးလို့မရသေးဘူးဆိုရင်လည်းမလောကြဘူးလို့တို့အခြေအနေကအတိုင်းအတာတစ်ခုထိလုံးလို့ရပြီးတော့ကိုယ့်မူကိုမထိခိုက်တဲ့အခွင့်အရေးမျိုးဖြစ်တဲ့ဆိုရင်လည်းကျွန်တော်တို့လက်မလုံမိဘူးလို့လေ
။ဒါ
ကြောင့်ဒီမိုကရေစီဆန်တဲ့ပြောရန်ဆိုရန်လုပ်ရန်တွေနဲ့ဖြစ်ရှိနေချပြီးတော့ဖြစ်ပြင်းဖြစ်တတ်ကြဘူး။တဖြည်းဖြည်းကြိုးစားသွားပြင်တယ်လို့ပဲကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်တိုင်းလိုက်လိုက်အစီအစဉ်ချင်းဆစ်သွားလို့ပါ။ပေါင်းဝင်ဆင်းနေပေးတဲ့ဥရအောင်ဦးတင်ရေနဲ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။တိုင်းလိုက်လိုက်အစီအစဉ်ဒီမှာပဲကျွန်တော်ပြန်ပြီးပါ။